တရုတ်ကရုရှားနဲ့တွဲပြီးလေကြောင်းကင်းလက်မှုပေါ်ဂျပန်နဲ့တောင်ကိုရီးယားကစိုးရင်ကြောင်းထုတ်ဖော်ပြောလိုက်ကြပါတယ်။အရှေ့တရုတ်ပင်လယ်မှာဒုတိယမြောက်နေ့အဖြစ်ဒီနေ့ဗိုလ်တူးနေ့ကတရုတ်နဲ့ရုရှားတို့ရဲ့ပူးတွဲလေကြောင်းကင်းလက်မှုပေါ်မှာဂျပန်နဲ့တောင်ကိုရီးယားတို့ကလုံခြုံရေးစိုးရင်နေကြတာပါ။အလားတူမနေ့ကလည်းတရုတ်နဲ့ရုရှားတိုက်လေရင်တွေပူးတွဲကင်းလက်ပြန်ဆန်းခဲ့တာအတွက်တောင်ကိုရီးယားနဲ့ဂျပန်တိုက်လေရင်တွေကအရေးပေါ်အနေအထားအတွက်အဆင်သင့်ပြင်ထားခဲ့ကြပါတယ်။အဲ့ဒီလိုရန်စတဲ့လုံရက်နဲ့ပတ်သက်ပြီးရုရှားနဲ့တရုတ်တို့ကိုသံတမန်လမ်းကြောင်းကနေရှင်းရှင်းလင်းလင်းသတိပေးထားတဲ့အကြောင်းဂျပန်ဆိုရာတွဲဝင်ချုပ်မတ်ဆူနိုကပြောပါတယ်မနေ့အင်္ဂါနေ့ကလည်းရုရှားတိုက်လေရင်၄စင်းနဲ့တရုတ်တိုက်လေရင်၄စင်းဟာကိုရီးယားကျွန်းဆွယ်အရှေ့ပိုင်းနဲ့တောင်ပိုင်းရှိလေကြောင်းကာကွယ်ဆောင်တွင်းကိုဝင်လာတဲ့အတွက်တောင်ကိုရီးယားကလေတပ်ကိုအစဉ်အသင့်ပြင်ထားခဲ့ရပါတယ်မနေ့ကပဲအရှေ့တရုတ်ပင်လယ်ပြင်မှာရုရှားဘုံးကျက်လေ20နဲ့တရုတ်ဘုံးကျက်လေ20လို့ပြန်သန်းသွားပြီးတဲ့နောက်ဂျပန်ဘက်ကတိုက်လေရင်တွေကိုအစဉ်အသင့်ပြင်ထားတယ်လို့ပြောပါတယ်2019ခုနှစ်ကတည်းကရုရှားနဲ့တရုတ်တို့အနေနဲ့နောက်ဆုံးပူးတွဲလေကြောင်းကင်းလဲခဲ့တာ6ကြိမ်ရှိပြီးဒေတာတွေမှာတင်မာမှုတွေမြင့်တက်လာတာအထူးသဖြင့်တရုတ်နဲ့အမေရိကန်တို့ဟာဒေတာတွေမှာစီးရေလှုပ်ရှားမှုတွေတွန်းမြင်လာကြပါတယ်ခင်ဗျာ